ကချင်လူမျိုးရေးဖွဲ့ KNA အနေနဲ့ဖက်ကမြို့နယ်တွင်းမှာငွေကြေးခောက်ခံသားတွေဟာအရင်တည်းကရှိနေတာဖြစ်ပြီးအခုနောက်ပိုင်းမှာမတရားချင်းချောက်တောင်းဆိုတာတွေရှိလာတာဖြစ်တယ်လို့ဖက်ကမြို့နယ်စိတ်မှုဒေသခံတဦးက RFA ကိုပြောပါတယ
်။ခုဒီတနေ့နေ့တော့ဒီမှာကနည်းနည်းပိုဆိုးလာတာပေါ့နော်ချင်းချောက်တာတို့ဘာလို့ညာတို့ဒီနိုင်ငံတကာကဝန်တော်မရဘဲနဲ့အတင်းတောင်းတာမျိုးလို့ဆိုတာဒီတနေ့နေ့တော့ဒီမှာဒီလူတွေရဲ့ညှိပွားတာတွေကတည်းကဥဒါဖြစ်လာတာလေလေကိုယ်တိုင်လည်းကြွားရတယ်။အရင်တော့အလိုဒီမှာဝင်တော့သူတို့ရှိရဲ့ PIA ကတနေ့လောက်ပြည်ပြီးတနေ့သာပြည်ပြီးပြီးတော့ပြီးဘယ်မှာပြည်ရမလို့တနေ့ရပဲပြည်ရအခုကနေရာပေါင်းများစွာအဖွေပေါင်းများစွာအဲ့လိုမျိုးတွေပေါ့နော်ဒီလိုအမျိုးတွေရှိတယ် PIA ကလည်းပြီးတော့ပြည်ရတဲ့ချက်ပြဿနာကောက်တယ်။နောက်ပြီးတော့ပြည်နေရာကိုလာခဲ့ဆိုပြီးတော့တနေ့တော့သွားတယ်ပေါ်ရတာကြာလို့ရှိလို့ရှိရင်ပြမပြောတဲ့ဈေးရောင်းဝင်လို့တော့မဟုတ်ဘူးတောင်းတာပြီးမတွေ့တဲ့ချင်းပြည်မှာမနေနဲ့တော့ကိုစိုက်မဖွဲ့နဲ့တော့
KIA အနေနဲ့ဖက်ကမြို့မှာရှိတဲ့ဆိုင်ခန်းတွေ AIM Game ဆိုင်အနေခံရေမစေးကြောက်ရှာသမားအစရှိတဲ့နေရာတွေမှာကောက်ခံနေတာဖြစ်တယ်လို့အမိမဖော်လို့တဲ့ဂွေခါဒေတာခန်တူကပြောပါဗျာ။ငွေကြေးကောက်ခံတာဖြစ်တဲ့အတွက်ကျောင်းမြတ်ဒူးဖော်ရေးကုမ္ပဏီတွေရဲ့မြေပြူကြပြီးပြည်သူလူထုတွေအနေဖြစ်လာပြီးဆိုရင်မြတ်မြတ်တတနဲ့ဈာဝင်ဖြည့်ရှင်ပေးတာတွေလုပ်ပေးဖို့ကိုလည်းဒေတာခန်တွေကလိုလားချက်တွေရှိပါတယ်။ဒါအပြင်အောက်ခြေအခြေခံလူရန်စားတွေကိုအခွန်ကင်းလွတ်ခွင့်ပေးတာတွေနှစ်ဖက်ကျေနပ်တဲ့နှုံထားတွေနဲ့ကောက်ခံတာတွေဖြစ်စေချင်တယ်လို့အမိမဖော်လို့တဲ့စိတ်မှုဒေတာခန်တဦးကပြောပါတယ်
။ဒီအရေကိုဖြစ်စေချင်တာကတော့အုတ်ကြီးဘလူးကအခုလိုအနေမျိုးတွေဖြစ်လာပြီးဒီလိုတဲ့အနေတွေအလာဒီကုမ္ပဏီကြောင့်ခုခုအမည်ဖြစ်လာတယ်ဆိုအဲ့ဒီပေါ်မှာအလာဒီစတာမှုဖြစ်အောင်ကြောင်းဝင်ပြီးတော့မှဟိုဖြစ်ချင်တာမျိုးဖြစ်ဖြစ်နေတယ်။အဲ့တော့ငွေနဲ့ပတ်သက်လို့ဆိုလို့ရှိရင်လည်းအခုတစ်ခုအကုန်ကောက်အောင်ပေါ့ကုမ္ပဏီလက်ခံတယ်။ဒီ KIA ဆိုတာတော့ဒီကဆိုတာပြလို့ဖြစ်ကြတာဖြစ်တာမဟုတ်ဘူး။ပုံရှိဖို့လိုတယ်။ဒါနဲ့ကျန်တဲ့နေရာတွေကအကုန်ပြတ်တော့လို့ရနေတာဒီလက်ရှိရဲ့တိုးတော့အောက်ခြေမှာအခြေခံတိုင်းကဒီလိုနဲ့ပတ်သက်လာရင်တော့ကျန်တဲ့တာကျန်တော့ပုံဖြစ်တယ်နဲ့ဟုတ်ကဲ့ပါဦးလေစနစ်ကြတဲ့တစ်ခါစနစ်တွေပုံစံလေးနဲ့ကောက်သွားတာမျိုးဖြစ်ဖြစ်ပါလေ
ဒီလိုငွေကြေးခောက်ခံနေရာနဲ့ပတ်သက်ပြီးဖက်ကမြို့နယ်အုပ်ချုပ်ရေးမှူးကိုဆက်တွေ့ခဲ့ပေမဲ့အစည်းအဝေးရှိရာကြောင့်မေးမြန်းခွင့်မရခဲ့ပါဘူးကချင်ပြည်နယ်ရေးတပ်ဖွဲ့မှူးရုံးကဒုတိယရေးမှူးကြီးမြို့တူရနောင်ကကဲရဲအဖွဲ့ကငွေကြေးခောက်ခံတာတွေရှိနေကြောင်းတိုင်ကြားချက်တွေမရှိသေးကြောင်းပြောပါတယ
်ကျွန်တော်တို့ကတော့ဘာကလေးမှမရောက်ဘူးဗျဘာမှဘူးအကြောင်းကြားလာတင်ပြတာတော့မရှိဘူးဗ
ျဒီကိစ္စနဲ့ပတ်သက်ပြီးကရေပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးနိုဘူကိုဆက်တွေ့ခဲ့ပေမဲ့အဆက်အသွယ်မရရှိသေးပါဘူး။ကျွန်မအဲလစ်ဘက်ဂျာမာပါ။